ဟုတ်ကဲ့ဆရာအခုပြပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကျွတ်တင်မဲတွေပေးရမှာပေါ့နော်မဲဆင်းမှာနာမည်ပါတာတွေမဲလက်မှတ်မှာမဲယုံမှုလက်မှတ်တွေမပါတာတွေစတဲ့ဒီမှားယွင်းမှုတွေရှိနေတယ်ဆိုတော့နိုင်ငံသားတူအနေနဲ့ပေါ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဥပဒေကြောင်းအရဘလို့မျိုးဆောင်ရွက်ပိုင်ခွင့်ရှိလဲခင်ဗျဆောင်ရွက်ခွင့်များရှိလားခင်ဗျ
ဒီကော်မရှင်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့တရားမှကြောင်းအရာကိုရာဇဝတ်ကြောင်းအရာကိုတရားဆွဲဆိုခွင့်မရှိဘူးသူကဥပဒေမှာကိုကင်းလွတ်ခွင့်ပေးထားတယ်အော်ဆိုဒါရီကအုတ်ချွေးရဆိုင်ရာဆောင်ရွက်ချက်တွေပေါ့လေသူတို့ရဆောင်ရွက်ချက်မှားတယ်ညံ့တယ်ဆိုရင်ထုတ်ပြစ်တာတို့သူ့ကိုသူမနိုင်မှုထင်ပြီးထွက်တာတို့ဒါမျိုးတွေပဲရှိတယ်ဒါရီကနိုင်ငံရေးဆောင်ရွက်ချက်တွေဒီဟာအပေါ်ပါဟိုပြစ်မှုကြောင့်ရအေးအေးယူတာမရှိဘူးဒီအတွေ့အကြုံမရှိဘူးဗျမလောက်တတ်ဘူးဗျသူတို့ကအဲ့တော့အပအယွင့်နေအများကြီးဖြစ်တယ်ပေါ့လေနိုင်ငံသားမှရောက်နေတဲ့လူတွေကိုမဲပေးဖို့ကိစ္စဟာဒီဥတွေတဲ့မှာပါကိုမပါဘူးဘဲဆန္ဒနဲ့ပြင်ပရောက်အခြားသူများဆိုတဲ့စကားလေးပေါ့တော့ဒီစကားလေးအရာမဲဆန္ဒနဲ့ပြင်ပအခြားအကြောင်းတစ်ခုခုနဲ့ရောက်နေတဲ့လူတွေကြွတင်မဲ့ပေးခွင့်ရှိသည်ဆိုတဲ့စကားလေးကိုအကြောင်းခံပြီးတော့အခုဒါမဲပေးခွင့်ပေးနေတာလောက်ထုံးလုံကြီးပိုင်းမှာအဲ့ဒီလိုနိုင်ငံသားမှသွားပြီးတော့တရားဝင်အလုပ်လုပ်နေတဲ့လူတွေမဲပေးဖို့အတွက်ကိုလောက်ထုံးလုံကြီးထဲမှာရေးကိုမထားဘူးအခုဒီမှာတိတ်လူတွေကပြောလာတဲ့အခါပေါ်ပါတောက်ခံငင်ကလှုပ်လိုက်ရတဲ့ပုံပေါ်တယ်မဲပေးကြမှာလေပြောလို့ကဲဒါဆိုတန်ယုံမှာပေးဆိုလှုပ်လိုက်တာဥပဒေမှာတန်ယုံမှာပေးရမယ်ဘယ်လိုပုံစံပေးရမယ်ဘာလို့ရမယ်ဘာတစ်ခုမှမရှိဘူးကျွန်တော်တို့ရှိမှရှိတာကအဲ့နိုင်ငံသားရောက်နေတဲ့သူဒီအစိုးရဝန်ထမ်းတွေတန်ယုံကနေတဆင့်မဲပေးနိုင်တယ်ဆိုတဲ့ဟာပဲရှိတာအခုလိုအစိုးရဝန်ထမ်းမဟုတ်ပဲအလုပ်လုပ်နေတဲ့လူတွေအတွက်ကနေဥပဒေဘိုင်းမှာမရှိဘူးအဲ့တော့ဥပဒေဘိုင်းမှာအားနေတယ်နံပါတ်၁လူတွေမှာအတွေ့အကြုံမရှိဘူးနံပါတ်၂ပြီးတော့မှတောက်ခံငင်ကတက်သွရိုက်ပြီးလုပ်ရတယ်ဒါကြောင့်မို့လို့အမှားအယွင်းအလွန်အမင်းများတယ်လို့ကျွန်တော်တို့ကဒီလိုသုံးသပ်တယ်နိုင်ငံသားအလုံးမဲ့ပေးခွင့်ရှိတယ်ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံချေရဥပဒေမှာပါတဲ့အခွင့်အရေးအဲ့တော့အဲ့ဒီအခွင့်အရေးကိုနိုင်ငံသားတိုင်းခံစားနိုင်အောင်ရွေးကောက်ပွဲဆိုင်ရာဥပဒေမှာတည်တည်ချာချာပြဋ္ဌာန်းဖို့လိုတယ်အဲ့ဒီလိုမပြဋ္ဌာန်းနိုင်ခဲ့ဘူးဥပဒေရဲ့အာဏာချက်ကိုအကြောင်းခံပြီးတော့အခုဒါတွေကနောက်ဆက်တွဲတွေဖြစ်လာတာဟောအခုတခါဒီမှာမဲပြားတွေကိုဟိုကိုပို့လိုက်တဲ့အခါကျတော့တချို့ဒီတိုင်းရင်းသားမဲတွေကပါမသွားဘူးလေးပြားထည့်ရမယ်လူကသုံးပြားပဲထည့်ရမယ်တချို့သုံးပြားထည့်ရမယ်နေရာမှာပြည်သူ့လွတ်တော်ကိုယ်စားလှယ်အတွက်ပါမသွားဘူးအတိုင်းဒေသကြီးအတွက်ပဲပါသွားတယ်အဲ့တော့အမျိုးမျိုးပဲဖြစ်နေတာအဲ့ဒီဖြစ်နေတာတွေအားလုံးဟာကျွန်တော်တို့လုပ်တဲ့ gain management ပေါ့ဗျာစီမံခန့်ခွဲမှုအပိုင်းမှာအလွန်အမင်းညံ့ဖြစ်တာအဲ့ဒါပါပဲ
မဲပေးပိုင်ခွင့်မရရှိတာနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ကိုပေါ့နော်ဒီပြစ်မှုကြောင်းရပဲဖြစ်စေတရားမှကြောင်းရပဲဖြစ်ဖြစ်တရားစွဲဆိုပိုင်ခွင့်မရှိဘူးဆိုတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့နိုင်ငံသားတူရဲ့မဲပေးပိုင်ခွင့်အပေါ်တစုံတရာနစ်နာစေမှုများဖြစ်သွားနိုင်လားခင်ဗျဖွ
ဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းမဲပေးခွင့်ရှိသည်လို့ဖော်ပြထားတယ်အရွေးခံပိုင်ခွင့်ရှိသည်လို့ဖော်ပြထားတယ်အဲ့ဒီအခွင့်အရေးကိုရအောင်လုပ်ဖို့တာဝန်ကကော်မရှင်ကိုပေးထားတယ်တကယ်လို့ကော်မရှင်ကမလုပ်နိုင်ဘူးဆိုရင်ငါမျိုးရှိတယ်နိုင်ငံတော်သမ္မတကအဲ့ဒါသူ့ပြန်ဖြုတ်ချလိုက်လို့ရတယ်နော်လွတ်တော်မှာဆွဆွတက်တင်ပြီးဖြုတ်ချရင်လည်းလွတ်တော်ကလုပ်ရင်လည်းရတယ်အရေးချင်းမရှိဘူးပေါ့ဗျာမလုပ်တတ်ဘူးနိုင်ငံရေးအရာအငင်းထားတဲ့တာဝန်ကိုကြေပြင်းအောင်မထမ်းဆောင်နိုင်တာအဲ့တော့သူ့ကိုတရားဥပဒေနဲ့ဖြုတ်ပြရမယ်ထုတ်ပြရမယ်စီမံခန့်ခွဲမှုညံ့ဖြစ်တာပေါ့ဗျာအဲ့ဒါကြောင့်သူတို့အပမအရွေးရွေးနေဖြစ်တာပေါ့ဗျာအဲ့တော့အဲ့ဒါမျိုးကတော့ဒါဆွဆွတက်တင်ပြီးဖြုတ်ရမှာမဲဆင်းမပြည့်စုံတာကိုပြည်သူလူထုကလာပြောနေတယ်ခင်ဗျာဒီမဲဆင်းကိုသွားကြည့်ပြီးပြင်ပေးပါလို့ဘယ်တော့မှမပြောခဲ့ပါဘူးအဲ့ဒါမျိုးမရှိပါဘူးပအောင်လို့ဖို့သူတို့တာဝန်အခုကဒီမဲဆင်းလုပ်နေတာကိုအကျဉ်းချင်းပက်ဆံလဲအရန်ကုန်ဒီနေ့ထိကိုပန်းအောင်မလုပ်နိုင်ဘူးဆိုတော့အဖြစ်ရရှင်းရှင်းလေးသမင်တကာလောက်တာလားသုံးဖို့အရေးချင်းမရှိတာလားအဲ့တော့တကယ်တာဝန်ရှိတာတမရပဲဘာလို့ဆိုတမရခံထားတာဟုတ်ဗျာသူကော်မရှင်မှာထားမှာဥပဒေပညာရှိတီဒီပဲထားရမှာပြည်ပုံချေဥပဒေပုံမှာ398မှာပါတယ်ကော်မရှင်ကိုဘယ်လိုဖွဲ့ရမလဲဆိုတာပါပြီးသားတော်တရားတော်တော်ချုပ်တရားဝင်ကြီးအဆင့်ရှိတဲ့လူတွေဒီနေ့တိုင်းတရားတော်တော်တို့မှာတာဝန်အနည်းဆုံး10နဲ့တာဝန်ထမ်းဆောင်ခဲ့တဲ့လူတွေတရားတော်တော်ရှေ့နေချုပ်လုပ်သက်120ရှိတဲ့လူတွေဒီလိုလူမျိုးတွေနဲ့ချင်းပေါ်ကြောကြားသူတွေနဲ့ခတ်ရမှာ
ဟုတ်ကဲ့ဆရာဆွနာပြောသလိုပေါ့နော်ဆရာဒီရွေးကောက်ပွဲကော်မရှင်ကဒီမဲဆင်းမှားတာတွေမဲဆင်းမှားအမိမပါတာတွေအခုဆွနာကြိုတင်မဲတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အမှားကိုတစုံတရာအဝင်မခံဘူးပေါ့နော်ဒါကိုနားလည်ပြေးဖို့ပဲသူကပြောတယ်ဆိုတော့ရွေးကောက်ပွဲကော်မရှင်အနေနဲ့တာဝန်ယူမှုတာဝန်ခံမှုအားနည်းတဲ့အပိုင်းမှာရောဆရာဥပဒေအရ
အားနည်းတာပေါ့ဗျာအဲ့မှာရွေးကောက်ပွဲကတော့မလာသေးပါဘူးဗျာဒါအခုမှဒါအစလေးရှိသေးတယ်ကြိုတင်မဲအဲ့ဒီမှာကိုတွတ်တွတ်လဲအောင်ပါနေပြီ